ထိုင်းနိုင်ငံအနေနဲ့နိုင်ငံတွင်းမှာနှစ်ပေါင်းရှည်ကြာနေထိုင်ခဲ့ကြတဲ့နိုင်ငံမဲ့ပြည်သူ 18,000 ကျော်ကိုနိုင်ငံသားအဖြစ်လက်ခံခဲ့တဲ့ဆိုတဲ့ကြေညာချက်ပေါ်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီကဒီလိုရဟာနိုင်ငံမဲ့ဖြစ်နေသူမရှိစေရေးအတွက်ကဘာတဝန်းလှုပ်ရှားမှုကိုပိုးပြီးတော့အချိန်မြင့်လာစေတဲ့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်ဆိုပြီးတော့ချီးကျူးပြောကြားလိုက်ပါတယ်
And our friends at the UN Refugee Agency today welcomed the announcement by the government of Thailand that more than 18,000 people have been granted nationality.
ထိုင်းပြည်ရဲ့အစိုးရကနိုင်ငံမဲ့ဖြစ်နေသူ 18,000 ကျော်ကိုထိုင်းနိုင်ငံသားဖြစ်ပြီးခဲ့တဲ့3နှစ်တွင်းလက်ခံခဲ့တယ်ဆိုတဲ့ကြေညာချက်ပေါ်ဒုက္ခသည်များဆိုင်ရာမှာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကကြိုဆိုပါတယ်ကမ္ဘာပေါ်မှာနိုင်ငံမဲ့ဖြစ်နေတဲ့လူပေါင်း 10,000 ကျော်ရှိတယ်လို့ယုံကြည်ရပြီး UNHCR ကိုသတင်းပို့ထားသူက 3.5% ရှိပါတယ်အဲ့ဒီထက်က40ရာခိုင်နှုန်းကအာရှတိုက်ကဖြစ်ပါတယ်2024ခုနှစ်ရောက်နိုင်ငံမဲ့ဖြစ်နေသူမရှိစေရေးအတွက်ကမ္ဘာတဝန်းလှုပ်ရှားမှုမှာအရေးပါတဲ့ခြေလှမ်းဖြစ်ပါတယ်မနေ့ကဂျနီဗာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UNHCR ရဲ့ပြောခွင့်ရသူဝီလျံစပင်တာကပြောဆိုသွားတာဖြစ်ပါတယ်နိုင်ငံမဲ့လူသားတွေအတွက်လူခွင့်ရခံစားရဖို့ဆိုတာမလွယ်သလိုပညာရေးကျန်းမာရေးစောင့်ရှောက်မှုအခြေခံကြတဲ့ဝန်ဆောင်မှုတွေရရှိဖို့ကလည်းခက်ခဲပါတယ်အလုတ်ကင်လုံနိုင်မှုဆိုတာကလည်းအကန့်အသတ်တွေအများကြီးရှိတယ်လို့ UNHCR ရဲ့အသစ်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံအတွင်းနိုင်ငံမဲ့ဖြစ်နေသူတွေဟာနေဆက်တောင်ပေါ်ဒေသတွေမှာနေထိုင်ကြသလိုသူတို့ရဲ့မူလနေထိုင်ရာတိုင်းပြည်နဲ့လည်းအဆက်အသွယ်ပြတ်နေကြသူတွေဖြစ်ပါတယ်။သူတို့ဟာထိုင်းနိုင်ငံသားဖြစ်လဲရှောက်ထားခဲ့ကြတာမျိုးမရှိဘူးလို့ဆိုပါတယ်။အခုလို၃နှစ်အတွင်းနိုင်ငံသားဖြစ်လက်ခံလိုက်တာကြောင့်ထိုင်းနိုင်ငံအတွင်းလက်ရှိနိုင်ငံမဲ့နေထိုင်သူ43,862 ယောက်ကျန်ရှိနေတယ်လို့သိရပါတယ်။အခုလိုနိုင်ငံသားဖြစ်လက်ခံပြီးတဲ့ထိုင်းနိုင်ငံရဲ့လုံဆောင်မှုဟာဒေတာဘေးမှာရှိတဲ့တခြားတိုင်းပြည်တွေအတွက်အပေါင်းလက္ခဏာဆောင်တဲ့စံနမူနာတစ်ခုဖြစ်တဲ့အကြောင်း UNHCR ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။